မင်္ဂလာညနေခင်ပါရှင်2019ခုနှစ်ဖေဖော်ဝါရီလ19ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကမဲ့သုံးစီရဖို့တမတ်တော်နဲ့ထရန့်ကနိုင်ငံတော်အရေးပေါ်ခြင်းနေကြီးညာတဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်။အိန္ဒိယနိုင်ငံကစီးရီးယားဆောင်ရွက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလာလေးတွေမှာတော့အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စည်းရုံးကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှမဲခွဲအတည်ပြုလိုက်ပါပြီ
။အဆိုထောက်ခံမဲ389မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံဆန္ဒမဲများတဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီ
ပြည်ထောင်စုလွှတ်တော်နာယကရဲ့ကြေညာချက်နဲ့အတူအခုလိုဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဘာကြောင့်ကန့်ကွက်ကြသလဲဘာကြောင့်ထောက်ခံကြသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းနိုင်ငံတကာသတင်းတွေပြီးနှာစင်ရမှာဖြစ်ပါတယ်။နောက်တစ်ခါစီရောလို့ခေါ်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေး82ကြိမ်မြောက်ညီလာခံမှာအစိုးရရဲ့တင်ပြချက်ကိုလူခွင့်ရေးဘက်ကဘလို့တုံ့ပြန်ကြပါသလဲ။ဒီခါနိုင်ငံတကာသတင်းလာမှာတော့ဗင်နီဇွဲလားနိုင်ငံရဲ့လက်တလောနိုင်ငံရဲ့အခြေအနေတွေအကြောင်းကိုပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကမဲ့အုံစီရနိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရေးပေါ်ခြေနေကြီးညာလိုက်တဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်။ကယ်ဖိုးနီးယားပြည်နယ်ကဦးဆောင်ပြီးပြည်နယ်အစိုးရရှင်းနေချုပ်တွေမနေ့နောက်ပိုင်းမှာပဲကယ်ဖိုးနီးယားပြည်နယ်မြောက်ပိုင်းခရင်တရားရုံးမှာတိုင်ကြားလိုက်တာပါ။သမ္မတရေးပေါ်ခြေနေကြီးညာချက်ဟာခြေရောင်းဝင်နဲ့မကန့်ညီတဲ့ဥပဒေနဲ့လုံရဖြစ်တယ်လို့မွေးစီဝတ်တက်ဖြည့်ရေးအစီအစဉ်တွေစစ်ပက်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးစီတွေကိုယူသုံးမှာဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်နဲ့ဒေသခံတွေအတွက်နစ်နာတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်။လွတ်တော်ရဲ့ခွင့်ပြုချက်မရဘဲတိုင်းဆောင်မဲ့အစီအစဉ်တွေတခြားစိုးရဌာနတွေကအသုံးစီတွေကိုလွှဲပြောင်းသုံးစွဲမဲ့အစီအစဉ်တွေကိုအပြစ်ဒဏ်ရဆိုင်မှုတရားရုံးကိုရှောက်လဲခဲ့တာပါ။သမ္မတထရန့်ဟာတရားဥပဒေကိုမထိမ်းမဲ့မြင်ပြုခဲ့ကြောင်းလဲကယ်လ်ဖိုးနီးယားပြည်နယ်ရှင်းနေချုပ်ဇေဗီယာပါဆာရာကပြောဆိုခဲ့ပါတယ်။နေဆက်မှာအချက်တည်းပြဿနာမရှိမှန်းသိသိနဲ့မလိုအပ်တဲ့အရေးပေါ်ခြေနေကြီးညာခဲ့တာဟာတရားရုံးမှာအမှုရင်ဆိုင်ရှုံးနိုင်တယ်ဆိုတာကိုလည်းသမ္မတကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့လည်းပြောဆိုခဲ့တာပါ။တိုင်းဆောက်ဖို့အတုံးစိတ်အတွက်ကွန်ဂရက်စ်တော်ကလည်းအတည်မပြုမက္ကဆီကိုနိုင်ငံကလည်းမပေးတဲ့အတွက်အချက်တည်းဆက်နေတယ်ဆိုပြီးပုံကြီးချက်ပြောခဲ့တာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။တိုင်းကမဲ့လမ်းကြောင်းမှာကြားရောက်နေတဲ့တက္ကသပြည်နယ်ကမြေပိုင်ရှင်သုံးအောင်နဲ့ပေါင်းချင်ထင်းထင်းရေးလှူရှာမှုအဖွဲ့တစ်ခုကလည်းသမ္မတရဲ့ကြီးညာချက်အပေါ်မှာတရားစွဲဆိုထားကြတာပါ။
ဗင်နီဇွဲလားနိုင်ငံမှာနေတဲ့တကူစတင်ဖို့လိုပြီးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပယ်ချလိုက်တယ်လို့သမ္မတထရမ့်ရဲ့လေတန်းဟာနာဇီရိုရဲ့လေတန်းလိုဖြစ်နေပြီလို့လည်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားအထက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့သမ္မတထရမ့်ကဗင်နီဇွဲလားစစ်တပ်ကိုလည်းမစ္စတာဂွိုက်ဒိုကိုထောက်ခံဖို့တိုက်တွန်းပြောကြားခဲ့တဲ့အပေါ်သမ္မတမာဒူရိုကနိုင်ငံပိုင်ရုပ်မြင်သံကြားကနေအခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။ထောင်ဝါမောက်မာတဲ့အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားနိုင်ငံပေါ်အထင်အမြင်သိနေပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းသူ့အမိန့်ကိုဗင်နီဇွဲလားစစ်တပ်ကလိုက်နာမယ်လို့ယုံကြည်နေပုံရတယ်လို့သမ္မတမာဒူရိုကပြောဆိုသွားပါတယ်။ဒါအပြင်ဒီလိုရဟာဗင်နီဇွဲလားနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါစော်ကားလိုက်တာဖြစ်ပြီးရှက်စရာကောင်းတဲ့အပြုံမှုဖြစ်တယ်လို့လည်းပြောဆိုပါတယ်။သမ္မတထရမ့်ရဲ့ပြောပုံဆိုပုံကလည်းနာဇီရိုရဲ့လေတန်းနဲ့တူနေပြီးဆိုပြီးသမ္မတမာဒူရိုကဆွတ်ဆွဲပြောဆိုခဲ့တယ်လို့ဗင်နီဇွဲလားနိုင်ငံကိုသူတို့ပိုင်ဖြစ်အမေရိကန်တို့ကထင်မြင်နေပုံရတယ်လို့လည်းထပ်လောင်းပြောဆိုသွားတာပါ။သမ္မတထရမ့်ရဲ့မိန့်ခွန်းအပေါ်မာဒူရိုရဲ့မှတ်ချက်ပေးပြောဆိုပုံနဲ့ပတ်သက်လို့သမ္မတအင်မီရိုဖက်ကတုံ့ပြန်ပြောဆိုချက်တွေတော့ထွက်ပေါ်မလာသေးပါဘူ
း။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမမှုနဲ့ပတ်သက်လို့ဆွေးနွေးဖို့နှစ်နိုင်ငံဆက်ဆက်ညီနေမှုတွေဒီသတင်းပတ်သက်ဆွေးနွေးမှုတွေပြန်ဆမှာဖြစ်ပါရဲ့။ဝါရှင်တန်မှာတတိယကြိမ်ဆွေးနွေးပွဲဖြစ်အငြင်းဆန်းဆင့်လက်တော့တာဝန်ရှိသူတွေအင်္ဂါနဲ့ဗော်ဒူနှစ်ရက်ကြာဆွေးနွေးပြီးကြာသာပတ်နေ့မှာတော့အကြီးအကဲဆင့်ဆွေးနွေးမှာဖြစ်တဲ့အကြောင်းအင်မီရိုကသတင်းထုတ်ပြန်ထားတာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုတွေပေါ်တက်ရောက်နေတဲ့ကိစ္စတွေမှာလိုအပ်တဲ့အခြေခံချက်ချပြောင်းလဲရေးလုပ်နိုင်မှုအဓိကအာရုံစိုက်ဆွေးနွေးသမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကုမ္ပဏီတွေကအစ်မြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေထံလွှဲပြောင်းဖို့တရုတ်ဘက်ကဖိအားပေးနေတယ်လို့ကြီးမားတဲ့တရုတ်နိုင်ငံဈေးကွက်ထဲအမေရိကန်လုပ်ငန်းတွေဝင်ရောက်ခွင့်ကန့်သတ်နေခံနေရတယ်ဆိုပြီးတော့အမေရိကန်ဘက်ကအချိန်တော်ကြာခဲ့ကပြောဆိုထားပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှာလွတ်ဆောင်နေရတဲ့ကိုပြောင်းလဲဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ကဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်သွင်းကုန်ကိုနေကို တိုးမြင့်ကောက်ခံမှုကြီးညာထားပြီးတရုတ်ဘက်ကလည်းအပြန်အလှန်အပြင်ဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်တွေတိုးကောက်ထားပါတယ်။အပြန်အလှန်သွင်းကုန်တွေတိုးမြင့်ကောက်ခံနေရတဲ့ကိုနှစ်တစ်ခုနေကဆက်လို့ရပောင်း90ကျားစိုင်းငံ့ထားဖို့တမတ်တော်နဲ့ထရန့်နဲ့တရုတ်သမ္မတရှီရှင်းပြင်တို့ကြားပြီးခဲ့တဲ့ဒီဇင်ဘာလတည်းသဘောတူညီချက်ရခဲ့တဲ့ဆွေးနွေးပွဲအတွင်းမှာပဲကုန်သွယ်ရေးဆိုင်ရာစစ်ဆင်ညီနိုင်မှုတွေလုပ်ဖို့လည်းသဘောတူထားတာဖြစ်ပါတယ်။
တရုတ်နိုင်ငံဟာအမေရိကန်ရဲ့ပြည်စီကရိယာတွေကိုသုံးပြီးတော့နိုင်ငံခြားဖောက်သည်တွေကိုတချို့လုံနေနိုင်တယ်လို့အမေရိကန်ဘက်ကပြောဆိုနေတာဟာတရုတ်နိုင်ငံရဲ့ဆက်သွယ်ရေးလုပ်ငန်းတိုးတက်မှုအပေါ်ဝင်ပြီးတော့နောက်ရှစ်ဖို့ကြိုးစားတာဖြစ်တယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်ဟာနိုင်ငံရေးကိုအတုံးချပြီးတရုတ်နိုင်ငံရဲ့လုပ်ငန်းကိုနှိပ်ကွနေတာဟာကျင့်ဝတ်နဲ့လည်းမညီသလိုလက်တွေ့လည်းမကျတဲ့အပြင်မတရားသဖြင့်အနိုင်ကျင့်ရလည်းရောက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကင်ရှွန်ကပြောဆိုခဲ့တာပါ။ဟွာဝေးဆက်သွယ်ရေးကုမ္ပဏီရဲ့နည်းပညာတွေနဲ့နိုင်ငံခြားအစိုးရတွေကိုတချို့လှုပ်ထောက်လန်းဖို့တရုတ်နိုင်ငံကလုပ်ကိုင်နေတယ်လို့တန်ညာရှိကြောင်းအမေရိကန်တို့ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ဘက်ကခိုင်မာတဲ့တက်တည်အထောက်ထားဘာမှမပြဘဲအခုလိုဆွဆွဲပြောဆိုနေတာဖြစ်ပြီးတရုတ်အစိုးရကတချို့လှုပ်ခိုင်းနေဆိုရင်လည်းသူတို့ဘက်ကညင်မှာပဲလို့ဟွာဝေးကုမ္ပဏီဘက်ကပြောပါတယ်။ဒါပေမဲ့အမေရိကန်သုတမရမိုက်ပန့်စ်ကတော့ 5G လက်ကင်တယ်လီဖုန်းကိုရင်တဲ့တခုတိဆောက်ဖို့တူဦးတယောက်ကချုပ်ပတ်မဲ့အရေးကိုအမေရိကန်ဘက်ကစောင့်ကြည့်နေပြီးတရုတ်နိုင်ငံဘက်ကချင်းချောက်လာနိုင်ရှိတဲ့အပေါ်အလင်းနဲ့သတိပြုကြဖို့ဂျာမနီနိုင်ငံမြို့တစ်မြို့မှာကျင်းပတဲ့ပြည်ခရက်တရင်ဘက်ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံမင်ခွန်းမှာဥရောပနိုင်ငံတွေကိုသတိပေးပြောဆိုခဲ့ပါတယ်
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကစီးရီးရဆောင်ရလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရခန်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်တွေအိန္ဒိယတပ်ဖွဲ့တွေတည်ဆုံခဲ့ရတဲ့အထူးကံဘုံခွက်တက်ခတ်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ကနိုင်ငံကိုရုပ်မြင်သံကြားကဖြောကြားတဲ့မင်းငွန်းထဲမှာသတိပေးလိုက်တာပါ။ပါကစ္စတန်နိုင်ငံကိုတက်ခတ်ဖို့စဉ်းစားနေရဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့စဉ်းစားရအောင်စဉ်းစားနေမှာမဟုတ်ပဲချက်ချင်းလက်တုံပြန်သွားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်တာပါ။ပူဝါမာခရိုင်မှာအိန္ဒိယလူမျိုးတပ်ဖွဲ့ဝင်40ကျော်တည်ဆုံခဲ့ရတဲ့တက်ခတ်မှုဟာပါကစ္စတန်ခြေဆိုင်အစ္စလာမ်စတရီချ်အဖွဲ့ဂျာရှီမိုဟာမက်ရဲ့လက်ချက်ဖြစ်တဲ့အကြောင်းအိန္ဒိယကဆွဆွဲထားတာဖြစ်ပါတယ်။အိန္ဒိယခေါင်းဆောင်တွေကတော့ပါကစ္စတန်ပေါ်လက်တုံပြန်အရေးယူဖို့လည်းကြေညာပြောဆိုထားတာပါ။စစ်သွေးကြွအဖွဲ့ဟာပါကစ္စတန်ထောင်လိုက်ဌာနနဲ့ဆက်နွယ်မှုရှိတဲ့အကြောင်းနဲ့အိန္ဒိယတာဝန်ရှိသူတွေကဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့အခြေအနေမရှိတဲ့ဆွဆွဲချက်ဖြစ်ငြင်းဆန်ထားပါတယ်။စစ်သွေးကြွအဖွဲ့ကတော့ပါကစ္စတန်နိုင်ငံကတရားမဝင်အဖွဲ့အစည်းဖြစ်2002ခုနှစ်ကတည်းကကြေညာထားတာပါ။စစ်ပွဲကိုစရတယ်လွယ်ပေမဲ့အဆုံးသတ်ဖို့ခက်ခဲတဲ့အကြောင်းနဲ့ဒီအတွက်လည်းစဉ်စဉ်ချင်းချင်းဆောင်ရွက်လိမ့်မယ်လို့ပြောလင်းတဲ့အကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်ကသတိပေးပြောဆိုသွားပါတယ်။1948ခုနှစ်မှာဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရခဲ့ပြီးနောက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီးနှစ်ချိန်ကတော့ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးဖြစ်ပွားခဲ့တာပါ။အ
ီဂျစ်နိုင်ငံကိုင်ရိုမြို့မှာအကြမ်းဖက်သမားတို့အဖြစ်ရဲတို့ကတန်ရာရှိပြီးလိုက်ဖမ်းခဲ့တယ်လို့ဟာမနေ့တနင်္လာနေ့ညကသူ့ကိုယ်သူဘုံခွဲပြီးတေးချောင်းကျန်သွားတဲ့အတွက်သူနဲ့အတူအီဂျစ်ပြည်နယ်ဦးတေးဆုံးသွားပါတယ်။အဲ့ဒီဘုံခွဲမှုကြောင့်တန်ရာရသွားတဲ့တတရမြောက်ရဲတအူးလဲဒီကနေ့အင်္ဂါနေ့မှာတေးဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရကြောင့်အခြားလူ၃ဦးထက်မနည်းတို့လည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ကိုင်ရိုမြို့လည်းကတမိုင်းဝင်နေရဖြစ်တဲ့အထင်ကြီးရအယ်ဇာဟီယာဘလီနီမှာအခုလိုအခင်ဖြစ်ပွားခဲ့တာပါ။အီဂျစ်ရဲတပ်ဖွဲ့ရဲ့ကင်းထောက်ရင်တစ်ခုကိုတောက်ကြာနေကပုံထောင်ခဲ့တဲ့ဆွဆွဲချက်နဲ့အဲ့ဒီစစ်သွေးကြောကိုအလိုရှိနေတာပါ။အဲ့ဒီလိုထောင်ထားခဲ့တဲ့ဘုံကိုတော့မပေါက်ကွဲခင်မှာပဲတာဝန်ရှိသူတွေကရှာတွေ့ခဲ့ပြီးစနစ်တန်ကိုဖြုံနိုင်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်သမားဟာနိုင်ငံခြားသားတဦးဖြစ်တယ်လို့ရဲတို့ကပြောပေမဲ့အသေးစိတ်ကိုတော့ပြောမသေးပါဘူး။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခေါ်ထွက်ရေးစီစဉ်တဲ့ပတ်သက်လို့ကိုက်တွေပုံနေနဲ့ဂျူးဆက်ချင်ရေးသမားတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေကြောင့်ပါတီခေါင်းဆောင်မိုင်းကိုမချေနှက်ချက်နဲ့အဓိကတိုက်ခတ်လီဘာပါတီကလွတ်တော်အမတ်9ယောက်ပါတီကနေနှုတ်ထွက်သွားပါတယ်။အလယ်လက်သဘောထားရှိသူလွတ်တော်အမတ်9ယောက်ဟာတရားလွတ်လပ်တဲ့အုပ်စုတစ်ခုဖြစ်ရည်တည်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ Social Democratic Party ကအခြေခံဖွဲ့ဝင်4ယောက်နှုတ်ထွက်ခဲ့တဲ့1982ခုနှစ်နောက်ပိုင်းလီဘာပါတီထဲမှာအကြီးဆုံးခွဲထုတ်ခဲ့တဲ့လောက်ရတစ်ခုလည်းဖြစ်ပါတယ်။ပါတီခေါင်းဆောင်ဂျယ်မီကိုဗင်2015ခုနှစ်မှာအာဏာရရှိလာခဲ့ပြီးနောက်လီဘာပါတီရည်တည်ချက်ပြောင်းလဲလာခဲ့ပြီးအလယ်လက်ဝဲရင်းဝါဒီတွေရဲ့သဘောထားအမြင်တွေကိုတိမခံတတ်တော့ဘူးလို့လည်းပါတီကနှုတ်ထွက်သွားကြတဲ့ကိုယ်စီတွေကမနေ့တုန်းကပဲ တင်းတောက်တွေကိုပြောဆိုခဲ့ကြတာပါပါတီခေါင်းဆောင်ကိုတိုင်းရိုက်စင်ခေါ်မှုအဖြစ်ကျန်ပါတီဝင်လွှတ်တော်ကိုယ်စားလှယ်ကိုစီးရုံးနေတဲ့အကြောင်းလဲနှုတ်ထွက်သွားတဲ့လွှတ်တော်မတ်တွေကပြောဆိုကြပါတယ်လွှတ်တော်မတ်တွေအထူးကကန့်ကွက်ကြတဲ့အထင်မှာတော့ EU ကနေဗြိတိန်ခွဋ်ထွက်ရေးစီစဉ်နေရေးဆွဲရမှာလီဘာပါတီပတ်သက်မှုရှိရကြောင်းပြောဆိုခဲ့ကြသလိုအာနာယာကွန်ဆာဗေးတစ်ပါတီကဝန်ကြီးချုပ်ထရီဇာမေရဲ့ EU ကဗြိတိန်ခွဋ်ထွက်ရေးစီစဉ်တွေကိုဆန့်ကျင်ရမှာလီဘာပါတီခေါင်းဆောင်ကိုဗင်ဟာအင်တိုင်အားလိုက်ကြိုးစားမှုမရှိခဲ့တဲ့အကြောင်းနဲ့နောက်တစ်ချိန်လူ့ဆန္ဒခံယူပွဲကျင်းပနိုင်အောင်တွန်းအားမပေးနိုင်ခဲ့တဲ့အကြောင်းနဲ့ပါတီဝင်တချို့ကပါတီခေါင်းဆောင်ကိုဝေဖန်နေကြတာဖြစ်ပါတယ်။ EU ကခွဋ်ထွက်ရေးစီစဉ်တွေကြောင့်ကွန်ဆာဗေးတစ်ပါတီထဲမှာလည်းခွဋ်ထွက်ရေးလူလားသူတွေနဲ့ဆန့်ကျင်သူတွေဖြစ်နေသဘောထားတွေလည်းကွဲပြားနေကြဆဲဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းကသဘာဝရင်းမြစ်တွေကိုထိနေထိနေနဲ့စနစ်တကျစီမံခန့်ခွဲအသုံးပြုပြီးအာဟာရနဲ့စားနပ်ရိက္ခာဖူးလုံးမှုရှိရတဲ့အတွက်နှစ်အတော်ကြာပူးပေါင်းလုပ်ကိုင်းဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း FAO နဲ့မြန်မာအစိုးရကြားပူးပေါင်းအကောင့်တွေဖော်ကြမဲ့သဘောတူညီမှုမူပေါင်းတရားကိုလည်းမှရေးထိုးလိုက်ပါပြီ။ Country Programming Framework CPF လို့ခေါ်တဲ့သဘောတူစာချုပ်ကိုမြန်မာနိုင်ငံရဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးတန်းအောင်ကျော်နဲ့ FAO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုစလဲ Miss Yo Ji Fang တို့ကလည်းမှရေးထိုးလိုက်တာပါ။ပြည်ထောင်ရေးနဲ့ဗန္ဓာရေးဝန်ကြီးဌာနသက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအရက်ဖက်အဖွဲ့အစည်းတွေပုဂ္ဂလိကအဖွဲ့အစည်းတွေအပြင်အခြားသက်ဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးတမ်းပြင်းပြီးမှ CPF သဘောတူစာချုပ်ကိုအခုလိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကအာဟာရနိုင်စားနပ်ရိက္ခာဖူးလုံးမှုရှိရေးအုပ်ချုပ်ရေးစနစ်အကောင်လာစေရေးတစ်တော့မြေရနဲ့ရေအရင်အမြင့်တွေအပဝင်ကြီးရစနစ်မြတ်တမ်းမှုရှိရေးတဘာဝဘေးအန္တရာယ်နဲ့ရာသီဥတုပြောင်းလဲမှုကုသရောဂါတွေအပေါ်ဒေသခံလူမှုအတိုင်းအတာအနေနဲ့ပိုပြီးခံနိုင်ရင်ရှိလာရေးဆိုတဲ့အဓိကရည်မှန်ချက်တွေကိုအကောင့်နဲ့ဖော်နိုင်ရေးအတွက်အခုလိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။
အင်ကနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါအခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စည်းရုံးကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါပြီ။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်မှာပြည်ထောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေကသဘောတူညီတာမရှိပေမဲ့ကော်မတီမှာပူးပေါင်းပါဝင်ရေးကိစ္စပါတီရင်းဆက်လက်ဆွေးနွေးဖို့တော့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲတစ်ကြိမ်ပြုလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့နောက်မှာဒီနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအဆုံးဖြတ်ခံယူခဲ့တာဖြစ်ပါတယ်။ဒီလိုမဲခွဲဆုံးဖြတ်တဲ့အခြေအနေကိုပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကအခုလိုထုတ်ပြန်ကြေညာပါတယ
်။အဆိုထောက်ခံမဲ389မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံဆန္ဒမင်းများတဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာဝန်ပေးအပ်ခြင်းအမိန့်ကြေညာစာမူကြမ်းကိုလွတ်တော်ကအတည်ပြုကြောင်းနဲ့ဖွဲ့စည်းမင်းရဲ့နိုင်ငံရေးပါတီအစုအဖွဲ့အချို့နေရာမှာကြံရှိနေတဲ့အမည်စရင်းများအတွက်အမည်စရင်းရရှိချိန်မှာထပ်မံထုတ်ပြန်ပေးမည်ဖြစ်ကြောင်းကြေညာပါတယ်
ဖွဲ့စည်းလိုက်တဲ့45ဦးပါပူးပေါင်းကော်မတီကိုပြည်ခိုင်ဖြိုးပါတီ၊ရခိုင်မျိုးသားပါတီနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကန့်ကွက်တာတွေရှိသလိုပြန်လည်သုံးသပ်ညှိနှိုင်းဖို့ဆွေးနွေးထားတာဖြစ်ပါတယ်။မဲခွဲမဆုံးဖြတ်ခင်မှာဆွေးနွေးဖို့တောင်းဆိုခဲ့တဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်နဲ့လွတ်တော်ကိုယ်စားလှယ်တချို့ကိုနိုင်ရကကဆွေးနွေးခွင့်မပေးခဲ့ပါဘူး။ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်ပြီးအဓိကသဘောမတူတဲ့အချက်ကိုပြည်ခိုင်ဖြိုးပါတီပြောပွဲမျိုးနယ်ကလွတ်တော်ကိုယ်စားလှယ်ဦးတောင်အေးကလွတ်တော်ခိတ္တရန်နာချိန်မှာသတင်းမီဒီယာတွေကိုအခုလိုရှင်းလင်းပါတဲ့
ဥပဒေနဲ့အညီလုဆောင်ချက်မရှိလို့နောက်တစ်ခုကအန်ဂယ်ရုကိုနှစ်ချိန်အစည်းအဝေးခေါ်ထားတဲ့ဒီကိုယ်စားလှယ်ရဲ့တင်ပြချက်တွေအပေါ်မှာနော်နိုင်ငံကဟာနော်အရေးယူဆောင်ရွက်မှုနော်ပြန်လည်ဆွေးနွေးညှိနှိုင်းမှုဒါတွေမလုပ်ဖဲနဲ့ကျင်းနေစီဝင်လဲဒီတိုင်းပြီးဆုံးသွားတယ်15နှစ်စီဝင်လဲဒီတုန်းပြီးဆုံးသွားတယ်ပြီးတော့မှသူ့ရဲ့လုပ်ပိုင်ခွင့်တာဝန်ရဆိုပြီးတော့เนาะလှုပ်ဆောင်သွားတဲ့လှုပ်ဆောင်ခြင်းမျိုးဟာเนาะပြည်အောင်စုလွှတ်တော်မှာเนาะဒါလှုပ်ပြမလှုပ်ပြအားလုံးအစည်းအဝေးစီစဉ်တဲ့သဘောဖြစ်ပါတယ်
ကမ်ရော့ဘက်ကပူပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ရမှာကမ်ရော့နဲ့အခြားပါတီတွေရဲ့ဆွေးနွေးချက်တွေကိုလစ်လျူရှုပြီးလွှတ်တော်အတွင်းမဲခွဲတဲ့အပေါ်မှာအားလုံးရဲ့သဘောဆန္ဒမပါဝင်ကြောင်းဥပဒေကိုမလိန်တပတ်လောက်ရရောက်ကြောင်းဗိုလ်မှူးချုပ်မောင်မောင်ကဝေဖန်ထားပါတယ်ပူပေါင်းကော်မတီမှာပါဝင်ရေးနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ်အဲ
့တော့ကျွန်တော်တို့ကတော့သူ့ရဲ့ဥပဒေနဲ့အညီဆက်လက်ဆောင်ရတယ်ဆိုတော့လည်းပါဝင်နိုင်အောင်တော့ကျိုးစားမှာပေါ့လေဒါလည်းကျွန်တော်ပြန်ပြီးတော့မှကျွန်တော်အစုအဖွဲ့မှာပြန်စဉ်းစားပြီးတော့ဆုံးဖြတ်ပြီးတော့ကျွန်တော်ဘယ်လိုပါဝင်မလဲဆိုတာပေါ့လေဒါလိုဆက်လက်ပြီးဆောင်ပါမယ်နောက်တစ်ခုကလည်း ပြည်သူများလို့ကျင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော့မပါဘူးဆိုရင်သူတို့လည်းမသိတော့ဘူးပေါ့လေ။နောက်အနေနဲ့ကတော့ပြင်လို့တဲ့ကျွန်တော်တို့ကစိတ်ကူးရှိပြီးသားစီမံပြီးသားအတိုင်းမဲ့ပြင်တဲ့ပုံစံနဲ့လုံလုံးလေးတွေကလားဥပဒေနဲ့မညီပဲနဲ့ဥပဒေကိုကျော်လွန်လာလို့မလေးတစ်ပါးနဲ့လုပ်နေတာဒါမှမဟုတ်ဖြစ်နေတာကျွန်တော်နိုင်ငံတော်လည်းမပေါင်းဘူးပြ။
ဒီခိုင်ဖြိုးပါတီကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုမကန့်ကွက်ကြောင်းပြင်ဆင်ရမှာဥပဒေနဲ့အညီဖြစ်ရေးကိုသာလိုလားပြီးပူးပေါင်းကော်မတီမှာပါဝင်ရေးကိုတော့စဉ်စားဆုံးဖြတ်မှာဖြစ်ကြောင်းဦးတောင်အေးကပြောပါတယ်။မဲမခွဲမီပြည်တော်စုလွှတ်တော်ဒုတိယနိုင်ငံကပူးပေါင်းကော်မတီဖွဲ့စည်းတာနဲ့ပတ်သက်ပြီးရှင်းလင်းရမှာဒီကော်မတီကဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာသုံးသပ်ပြီးပြည်တ Ubre Piensene, Ubre Mujango, Posimo Chigan Ubre, Kansene Yat, Song Yamba Chichong, Tedwin Pioja Tabare, Bubong Comte Yet, Dream Mupitu, Jangong Dainty Daji, Messanane, Massatonga, Little Kuzle, Togam Yanyana Soga, Comte Lungangrego, Amyazo Song Yamba Chichong, Piosu Bade.
Bubong Comdiha, Apollo Chigan Ubre, Mujanigo. ဟာလာနေဆိုင်ရိုင်းနှုံးနေပါတယ်မလို့ပဲနဲ့တန်းတင်လိုက်တော့မှလာတော့မဟုတ်ပါဘူးတူးစတက်ပါပထမချိန်လွှတ်တော်လုံကတော့လေးလာသုံးသက်ရေးဆိုပြီးတော့1 step သွားခဲ့တယ်ပြီးခဲ့ခါကျတော့မှတော့အကောင့်ထဲပေါ်ရေးဆိုပြီး2 step ဒီ2 step လုံးကိုဒီပူပေါင်းကုန်တီတရက်ထဲကနေပဲထိရောက်နေပေါ်တော့မြင်မြန်ဆန်းဆန်းဒီကတော့တိုင်မင်ပဲမြင်မြန်ဆန်းဆန်းအချိန်မစွဲပဲနဲ့တကယ်ဒီလိုလေလူလာနေတဲ့စန္ဒအစ်မ
ဒီမိုကရေစီဖွဲ့ချုပ်ကနှစ်ဦးစီလွတ်တော်တွင်မှာကိုယ်စားလှယ်တဦးခါနေငါးဦးစီအထိရှိတဲ့ပါတီတွေကဆယ်ဦးတတိပုဂ္ဂလကိုယ်စားလှယ်တဦးတို့နဲ့သတ်မှတ်ထားပါတယ်။ လွတ်တော်တွင်မှာနိုင်ငံရေးပါတီ16ခုရှိရာမှာ73ခုကပူပေါင်းကော်မတီမှာပါဝင်ဖို့ကိုယ်စားလှယ်စီရင်ပေးပို့ထားပြီးတမ်ရော်နဲ့ပြည်ခိုင်ဖြိုးပါတီကပေးပို့တာရှိသေးပါဘူး။ပေးပို့လာချိန်မှာပူပေါင်းကော်မတီပါညီစင်းတွေကိုထပ်မံထုတ်ပြန်ဖို့ရှိနေပါတယ်။ကိုမိုးစောပြောပြခဲ့တာပါရှင်။အခုဂျမီပါမှာကျင်းပတဲ့စီတော်ညီလာခံဘက်ကိုအလှည့်ပေးပါမယ်။ ရခိုင်ပြည်နယ်တွင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာရိုဟင်ဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့တခြားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ဘူးလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့စီဒေါ်ခေါ်အမျိုးသမီးများပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေးခုနှစ်ဆက်နှစ်ကြိမ်မြောက်ညီလာခံမှာမြန်မာအစိုးရဘက်ကတင်သွင်းခဲ့ပေမယ့်အဲ့ဒီလိုတင်သွင်းမှုဟာလက
သူကအခုလိုစပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အဓိကတင်ပြနေတာကတော့ဒီမြန်မာပြည်မှာအမျိုးသမီးပုံအပေါ်မှာလိင်မိုင်းဆိုင်ရာကျူးလွန်မှုဟာအစဉ်တစ်ဆက်ဖြစ်ပေါ်ခဲ့တာဖြစ်တယ်ပေါ့နော်သူတစ်ဖြင့်ဒီအဖရိကဒေသတွေမှာစစ်ပွဲဖြစ်နေတဲ့ဒေသတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေပြီးတော့စစ်သားတွေကနေပြီးတော့အမျိုးသမီးတွေအပေါ်မှာလိင်မိုင်းဆိုင်ရာကျူးလွန်မှုတွေဟာအစဉ်တစ်ဆက်ရှိခဲ့တယ်ဒါပေမဲ့တစ်လျှောက်လုံးမှာအဲ့လိုကျူးလွန်မှုတွေကိုကျမတို့အေးအေးယူဆောင်ရွက်မှုတရားစီရင်ခွင့်တွေဆိုတာဟာမျိုးတွေမရှိခဲ့ဘူးမရှိခဲ့တဲ့အတွက်ကြောင့်မို့လို့အခု2016-2019မှာမြခိုင်မှာဆိုလို့ရှိရင်အလုံးရင်းနဲ့ဥက္ကဋ္ဌမျိုးသမီးရေပေါ်မှာလိင်မိုင်းဆိုင်ရာကျူးလွန်မှုတွေဖြစ်တယ်ပေါ့နော်အဲ့အတွက်ကြောင့်မို့လို့ဒီစီတော့ကော်မတီကနေပြီးတော့လည်းအထူးအစီရင်ခံစာအနေနဲ့ပြန်ပြီးတော့သူတို့တောင်းဆိုတာဖြစ်တယ်အစိုးရကအဲ့ပေါ်မှာအစိုးရကနေပြီးတော့အစီရင်ခံစာကိုပြန်လဲတုံ့ပြန်ပြီးတော့အစိုးရအစီရင်ခံစာအနေနဲ့တင်သွင်းတယ
်အဲ့ဒီအစီရင်ခံစာထဲမှာဘာတွေများပါပါလဲ
အဲ့မှာကခုနအစိုးရအစီရင်ခံစာထဲမှာကဒီလိင်မိုင်းဆိုင်ရာကျွလွန်မှုတွေလုံးဝမဖြစ်ခဲ့ပါဘူးဆိုပြီးတော့အလုံးစုံကြီးကိုဒီလိုမျိုးငင်းထားတာမျိုးတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ပြန်ကျွန်တော်တို့အနေနဲ့ကဟိုဒီမှာအရက်ဖက်လူဖွဲ့ကြီးရဲ့အနေနဲ့လည်းတင်ပြခွင့်ရှိတယ်သူတို့ကကျွန်တော်တို့ကိုလည်းဟို request လုပ်ပြီးတော့တင်ပြခွင့်ပေးတဲ့အခါကျတော့ကျွန်တော်တို့ကလည်းဟိုကျွန်တော်တို့လက်ရှိမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ဖြစ်ပျက်ခဲ့တဲ့ဟာတွေကိုဟိုအရှိအတိုင်းတွေကိုပြန်ပြီးတော့ပြောပြရတာဖြစ်တယ်ပေါ့နော်ပြန်တင်ပြတာဖြစ်ပါတယ်ဒီလိုဆိုင်တဲ့ကျူးလွန်မှုတွေကအချက်လက်တွေအထောက်အထားတွေအများကြီးကုလသမဂ္ဂဒီအချက်လက်ရှာဖွေမစ်ရှင်အပအဝင်တခြားသောလူ့စီအဖွဲ့ဝင်အဖွဲ့ရင်းတော်တော်များများကဒီလိုမျိုးအမျိုးသမီးတွေပေါ်မှာအလုံးနဲ့အရင်နဲ့ဒီလိင်မိုင်းဆိုင်ရာကျူးလွန်မှုတွေကိုစနစ်တကျကျူးလွန်ခဲ့ရဆိုတဲ့အထောက်အထားတွေကိုရှင်းပြထားပြီးဖြစ်တယ်ပေါ့နော်အဲဒီဥစ္စာတွေကိုအစိုးရအနေနဲ့ဟိုအမြင်ဖွင့်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့
ผู้บังสังเวียนพี่เอาเพียงเช่นบุลูเรสุบิโอจังรูตินเบียร์ผิดไปสุดท้ายก็มาเวนิบิโอตัวแรกเทม่าสุดท้ายก็อาศัยขันซาตินเอเทม่าดีเลมันเซียนจุลมุลงว่าไม่ใช่รอบุสุบิยินสุลงว่ายินดีบิยานินสุทาราปาร์เรสุบิโอตัวแรกใช่ไหมอะไรก็จะขันปีเนก้ารู้เห็นจะมีตัวมีดอปอมาอุสุลูราลาดามุตันงานลงอุตันดานเนสุลูราลาขมีย
ดีอาเซียนแข่งจะมาก็ดีจะเข้าทุ่งเซียนแข่งจะบ่เนาะไอ้มาก็รู้เห็นจะมีตัวมีดปอมาจุลนันเลยไม่ใช่นะสกามุริตัวเจ้าทาราพิเตอร์อะไรวิญญาณทาราลูกจะมาอยู่ทาราบ่เนาะจะเป็นแม่ทั้งเคยเข้าตรงว่าจะนั่งยังลงอันใดจะอาเซียนแข่งจะจริงๆเนี่ยเข้ามาเลสเตก้าเนี่ยพี่ว่ามีตัวมีดปอมาจุลจุลนันคุณอาลูโอเลยไม่ใช่สกามุริไม่ใช่บาบุสุบิโอโอ้ยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยย
ဟိုဘဂတိနဲ့ဘဂတိတရားနဲ့ကွာဟာမြေဆိုရဲဟာမျိုးပေါ့နော်နောက်တစ်ခုကနိုင်ငံတကာအန်ဂျီအဖွဲ့စည်းတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တဘောဥပမာဟိုရှင်မနာဝါချ်လို့လူခွင့်ဆောင်ကြီးအဖွဲ့လို့အဖွဲ့စည်းတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမိကွန်းထုတ်ကြတာတွေကျွန်တော်တွေ့ပါတယ်ဆိုတော့သူတို့ရဲ့ဟိုတင်ပြမှုတွေဟိုမိကွန်းထုတ်မှုဆွေးနွေးမှုတွေ
ဒီပရိသတ်ခရေကိုဖြည့်ရှင်းဖို့သူတို့အဓိကပြောတယ်ပရိသတ်ခရေဖြည့်ရှင်းဖို့ဒီအမျိုးသမီးတွေကိုလုံခြုံရေးပေးဖို့အမျိုးသမီးတွေရဲ့ဒီပညာရေးကျန်းမာရေးအခက်အခဲတွေဟိုဖြည့်ရှင်းပေးဖို့နောက်တစ်ခုကလိမ့်မိုင်းဆိုင်ရာစောကမှုတွေကိုတရားစီရင်ဖို့ပေါ့နော်တရားစီရင်ပြီးတော့သူတို့အတွက်တရားမျှတမှုဖော်ဆောင်ပေးဖို့ဆိုတဲ့ဟာကိုအဓိကထားပါတယ်
စီရောညီလာခံကိုတက်ရောက်နေတဲ့အမျိုးသမီးအရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူမတ်ဝေဝေနုကိုကိုစောဝင်းလိုင်ကတည်တံ့ဆက်သွဲမေးမြန်းထားတာဖြစ်ပါတယ်ရှင်။
ပရောရှိမန်ခရလက်ရှိအာနာယအန်အန်ဒီပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မဲ့ဆိုတဲ့ကတိနဲ့အာနာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ခြေလှမ်းတချို့ကိုလှမ်းလာပါတယ်။ အတိုက်ခံကြန့်ခိုင်ရင်းနဲ့တက်မလို့ဘက်ကလည်းဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်ပြီးတော့သဘောထားရှိရကြောင်းပြောဆိုထားတာတွေရှိပါတယ်။ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ရေးမှာအာနာယပါတီနဲ့အာနာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူး။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲညှော်လင့်လို့ရပါသလားလာမယ့်အင်္ဂါနေ့ညတရားလီလိုက်အစီအစဉ်မှ ပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က3923255994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။ဒီနေ့ည9:00ခွဲမှာစတင်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာကိုနားဆင်ရပါမယ်။ဗနီဇွဲလားစစ်တပ်အနေနဲ့သမ္မတနီကိုလတ်စ်မာဒူရိုအာနာဆက်ပြီးမြဲနေအောင်ထောက်ခံနေတာကိုရပ်ပစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။ဒါ့အပြင်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လည်းတိုက်တွန်းပါတယ်။ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဗနီဇွဲလားနဲ့ကျူးပွားနေပွားအမေရိကန်နိုင်ငံသားတွေကိုပြောတဲ့မိန့်ခွန်းထဲမှာသမ္မတထရမ့်ကအဲ့ဒီလိုသတိပေးတိုက်တွန်းသွားတာဖြစ်ပြီးသူ့ဆိုအပြင်ဆိုရှယ်လစ်ဝါဒရဲ့အန်ဒီယရီဆိုတာနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံသားတွေကိုသတိပေးသွားပါသေးတယ်။ VOA သမ္မတအိမ်ဂျူရောသတင်းတော့ပက်စီဝီဒက်ခူဆွာရာရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အစားအစာနဲ့စီးပွားတွေတင်သွားတဲ့အမေရိကန်လေယာဉ်တွေဟာဗင်နီဇွဲလားနိုင်ငံနဲ့နေဆက်ကိုလံဘီယာနိုင်ငံထဲမှာရောင်းနေပါပြီ။အဲ့ဒီအကူအညီတွေကိုအမေရိကန်ကျူးကျော်မှုအစာဖြစ်သမ္မတနီကိုလတ်စ်မာဒူရိုကမြင်ထားပြီးစစ်အင်အားသုံးတားဆီးမယ်လို့အခိုင်အမာပြောထားတာကြောင့်ဗင်နီဇွဲလားနိုင်ငံသားတွေစီအကူအညီတွေရောက်အောင်ဘယ်လိုပေးကြမယ်ဆိုတာကမရှိမရဖြစ်နေပါတယ်။သမ္မတထရမ့်က
He would rather see his people starve.
လူလူကိုအကူအညီပေးမဲ့အစားငှက်နေတာကိုပဲသူမြင်ချင်တာပါ
။ဗင်နီဇွဲလားစစ်တပ်အနေနဲ့မာဒူရိုအစိုးရကိုထောက်ခံနေတာရပ်ဖို့ဗင်နီဇွဲလားနဲ့ကျူးပါနယ်ပေါ်အမေရိကန်နိုင်ငံသားအများစုပါတဲ့မိုင်ယာမီပြည်သက်ရှိမှာသမ္မတထရမ့်ကတတိပေးပြောဆိုပါတယ
်။ If you choose this path, you will find no safe harbor.
ဒီလမ်းကိုရွေးရင်တော့လုံခြုံတဲ့ပုံခိုရာတက်တာအေးဆေးတဲ့ထွက်ပေါက်တို့ရှိမှာမဟုတ်ပါဘူး။အားလုံးကိုခင်ဗျားတို့လက်လွတ်လိုက်ရလိမ့်မယ
်ဗင်နီဇွဲလားတိုက်ခိုက်ခံဆောင်ဝမ်ဂွါဒိုကိုထောက်ခံတဲ့ဒါဇင်ပေါင်းများစွာသောကမ္ဘာခေါင်းဆောင်တွေထဲမှာသမ္မတထရမ့်ကအထမဆုံးပါမစ္စတာဂွါဒိုဟာဇန်နဝါရီလကပဲနိုင်ငံရဲ့ယာယီခေါင်းဆောင်ဖြစ်လာလို့ပါဗင်နီဇွဲလားဆိုင်ရာသမ္မတထရမ့်ရဲ့မူဝါဒတွေကိုအခုထိတော့ပါတီများစလုံးကထောက်ခံထားပါတယ်ဒါပေမဲ့သူ့မိန့်ခွန်းထဲမှာဆိုရှယ်လစ်ဝါဒကိုအချိန်ချင်းဝေဖန်ရှုတ်ချသွားပါတယ်
The days of socialism and communism are numbered not only
Socialist and communist war are ni gung chou pho ni ni ba yi
nong min ma tamara yugop pwe jan win bu shi ni da ne a mya atai khan democrat ri go thu na pho a ri a chet go tamara trump ga ma ja khana tong le shi ba de Danny Baha ga ro Brookings Institution ga tu de de u ba
I fear that this speech is the beginning of seeing Venezuela becoming a
di main go ha america wa venezuela a che ga ပါတီနိုင်ငံရေးကိစ္စတခုဖြစ်လာမယ်အစပြေပဲလားလို့ကျွန်တော်စိုးရင်မိပါတယ
်။ဘာသူတို့ကိုဆန့်ကျင်တဲ့သမ္မတထွတ်မြတ်မှုဝါဒကိုသုတေသီဘဟာကထောက်ခံပြီးမယ်။ဆိုးရွားတဲ့လူသားပြည်ဒုက္ခအကျက်တင်းနဲ့ရင်ဆိုင်နေရတဲ့ဗင်နီဇိုလားနိုင်ငံသားတွေရဲ့ကန့်တမာကိုသူပြန်ရွေးကောက်ခံရရေးနိုင်ငံရေးနည်းလမ်းတခုအဖြစ်သမ္မတထွတ်မြတ်အနေနဲ့အသုံးမချသင့်ဘူးလို့ပြောပါတယ
်။ There's no doubt that today's speech was part of his electoral campaign and he was speaking
ဒီမင်းကဟာသူမဲဆွယ်စည်းရုံးရေးတစ်စိတ်တစ်ပိုင်းဖြစ်ပြီးဗင်နီဇွဲလားလူလူကိုရည်ရွယ်ပြောဆိုတာမဟုတ်ပဲဖလော်ရီဒါကမဲဆန္ဒရှင်တွေကိုရည်ရွယ်ပြောဆိုရဲဆိုတာတန်တရားဖြစ်စရာမရှိပါဘူးအဲ့ဒါကစိတ်ပြတ်ဖို့ကောင်းပါတယ
်လက်ရှိအခြေတဲကနေလွတ်ဖို့ထွက်ပြေးသွားတဲ့ဗင်နီဇွဲလားနိုင်ငံသားက၃သန်းအထိရှိသွားပါပြီယာယီသမ္မတဝန်ကွာတို့ကတော့
Nosotros voluntarios
အခြေခံဥပဒေကိုကာကွယ်ဖို့ကိုယ်စံနာနဲ့ကိုကျွန်တော်တို့တစ္ဆာပြုထားပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဝင်လာနိုင်အောင်လုပ်ဖို့ကျွန်တော်တို့တန်တိထန်ချထားပါတယ်
ကိုလံဘီယာဘရာဇီးလ်နဲ့ကာရီဘီယံဒေသမှာစုပုံနေတဲ့အမေရိကန်ပြည်ထောင်အကူအညီတွေကိုဖြန့်ဝေရေးပရဟိတလူသားတွေကိုဝန်ကွာတို့ကကမကထပြုစူးစီးနေပါတယ်။အတားအဆီးတွေကိုလာမယ့်စနေနေ့ကြရင်ဖောက်ထွက်ပြီးဗင်နီဇိုလားနိုင်ငံသားထောင်ပေါင်းများစွာကိုအကူအညီတွေပေးဖို့ဝန်ကွာတို့ကစီစဉ်ထားတာကြောင့်စစ်တပ်ကသာမာဒူရိုကိုဆက်ထောက်ခံနေမယ်ဆိုရင်တော့ထိတ်တိတ်ဖြစ်လာနိုင်ခြင်းရှိနေပါတယ်ခင်ဗျာ။
ကိုကြော်ကြော်သိန်းပြောပြသွားတာပါရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုလည်းနှာစင်နိုင်ကြမှာပါရှင်အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကမဲ့300ရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်ချင်းနေကြီးညာလိုက်တဲ့ပေါ်ပြည်내16ခုကတရားစွဲလိုက်ပါတယ်။သမ္မတရဲ့အရေးပေါ်ချင်းနေကြီးညာချက်ဟာချင်းကဥရိနဲ့မကန့်ညီတဲ့ဥရိမဲ့လုပ်ရဖြစ်တယ်လို့မွေစီဝါတက်ဖြစ်အစီအစဉ်တွေစစ်ပဆိုင်ရာတိဆောက်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေက30တွေကိုယူသုံးမှာဖြစ်တဲ့အတွက်သက်ဆိုင်ရာပြည်내နဲ့ဒေသခံတွေအတွက်နစ်နာတယ်ဆိုပြီးတရားစွဲခဲ့ကြတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာနေတဲ့တခုစတင်မှုဆိုပြီးအမေရိကန်သမ္မတထရန့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကဖယ်ချလိုက်ပါတယ်။သမ္မတထရန့်ရဲ့လီဒါဟာနာဇီရီရဲ့လီဒါလို့ဖြစ်နေပြီးဆိုပြီးတော့လည်းဝေဖန်ခဲ့တာပါ။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှောင်တိုးဖြစ်ထက်လွတ်တော်မှန်ဘာနီဆန်ဒါစ်ကဒီနေ့ပဲကြေညာလိုက်ပါတယ်။အသက်89နှစ်အရွယ်ဆန်ဒါစ်ဟာပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာလည်းဒီမိုကရက်ဒီပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မှုကြိုးစားခဲ့ပေမဲ့နိုင်ငံချိုင်းဝင်ကြီးဟောင်းဟီလိုက်ကလင်တန်ကိုရှုံးနေကြတာပါ။အိန္ဒိယနိုင်ငံကစီးရီးယားဆောင်းလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်တဲ့အိန္ဒိယတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့ရတဲ့အထက်ခံဘုံခွဲတက်ခတ်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံခြားတင်းမာမှုတွေအနေရရှိလောက်တဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ကနိုင်ငံကိုဒီကနေ့ပြောကြားတဲ့ရုပ်မြင်သံကြားမှာမင်းကွန်းမှာသတိပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့တကွ VOE ရဲ့နေ့စဉ် TV သတင်းအစီအစဉ်ကိုလည်း VOE Internet စာမျက်နှာ farmis.voenews.com မှာနားဆင်နိုင်ပါတယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံးဖြတ်ရအောင်ပါရှင
် This program has come to you from the Voice of America.Washington.
Thank you.